ချက်ကမရနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာချက်ခွင့်ကြီးချုပ်အွန်ဒရေဘာဘစ်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ရေးကုန်သွယ်ရေးယင်းနှိမ့်ညှိနှိုင်းမှုအပါအဝင်စီးပွားရေးအရပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားဓာတ်ရိုက်လေကြောင်းပြန်ပန်းပြေးဆွဲနိုင်မှုအလားအလာအပါအဝင်ကမ္ဘာလှည့်ခီးသွားလုပ်ငန်းကဏ္ဍ၊ပညာရေး၊ကျန်းမာရေးနဲ့ရှင်ကျေးမှုကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လူ့အခွင့်အရေးကိစ္စနဲ့မြန်မာနိုင်ငံမှာ Czech နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ Czech နိုင်ငံကလာတဲ့သတင်းတွေထဲမှာလည်းဖော်ပြပါတယ်။အင်္ဂါနေ့ကျရင်တော့ဒေါက်ဆန်းစုကြည်ဟာ Czech နိုင်ငံသားဝင်ကြီး Thomas Patrick တမရမီလော့စီမန်နိုနဲ့တွေ့ဆုံဖို့ရှိပါတယ်။ဂျပန်ဂျွန်လ၄ရက်နေ့မှာကျင်းပမယ့်ချက်မြန်မာစီးပွားရေးဆွေးနွေးပွဲမှာလည်းဒေါက်ဆန်းစုကြည်မင်းကွန်းပြောကြားမှာဖြစ်ပါတယ်။ဒီနီလာကန်ကိုချက်နဲ့မြန်မာစီးပွားရေးကောင်ဆောင်တွေတက်ရောက်ကြလိမ့်မယ်လို့ထင်မှန်းရပါတယ်။ဒေါက်ဆန်းစုကြည်နဲ့အတူရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်း၊နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်တို့လည်းလိုက်ပါသွားကြပါတယ်။ချက်ဝန်ကြီးချုပ်အန်ဒရာဘာဘစ်ရဲ့ဖိတ်ကြားချက်နဲ့ချက်နိုင်ငံကိုဒေါက်ဆန်းစုကြည်တွားရောက်နေတာဖြစ်ပါတယ်။2019အောက်တိုဘာလမှာတွားရောက်ဖို့မူလကစီစဉ်ထားပြီးမြဲအဲ့ဒီအချိန်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာဖြစ်နေတာကြောင့်ခီးစဉ်ကိုရှေ့ဆိုင်းခဲ့တာပါ။ဒီကနေ့တွဲဆောင်ပွဲမှာဒေါက်ဆန်းစုကြည်ကလည်းဝင်ကြီးချုပ်ဘာဘစ်ကိုမြန်မာနိုင်ငံကိုပြန်လည်လာဖို့အတွက်ပြန်လည်ထိတ်ကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာချက်ခီးစဉ်ပြီးရင်ဇွန်လ5ရက်နဲ့6ရက်နေ့တွေမှာဟန်ဂေရီနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ချက်နဲ့ဟန်ဂေရီနှစ်နိုင်ငံလုံးကိုဒေါက်ဆန်းစုကြည်2013ခုနှစ်စက်တင်ဘာလက NLD ပါတီကောင်းဆောင်အနေနဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်နေခြင်းတုန်းကတွားခဲ့ပူပါတယ်။